ဥက္ကမောင်ညခင်ဗျမြန်မာတပ်မတော်က1988မှာဘာကြောင့်အာဏာသိမ်းခဲ့တယ်လို့ပြောနိုင်မလဲခင်ဗျာ
1988မှာအာဏာသိမ်းခဲ့ရတာကတော့နော်အဓိကကတော့စစ်အာဏာရှင်အုပ်စုရဲ့အကျိုးစီးပွားပေါ့ခင်ဗျာအထူးသဖြင့်ပြည်သူလူထုအပေါ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေပေါ့ခင်ဗျာအထူးသဖြင့်เนาะကျွန်တော်တို့ဒီ88အရေးခဲမှာတပ်ဖြတ်မှုတွေပေါ့ဗျာเนาะ26နှစ်ကြာကြာပေါ့เนาะဥနေဝင်းအာနာရှင်စနစ်ရဲ့เนาะကျူးလွန်ခဲ့တဲ့ပြစ်မှုတွေပေါ့เนาะအဲ့ဒီဟာတွေကိုခုံရုံးတင်အရေးယူအပြစ်ပေးမှာမျိုးရင်မဆိုင်ရအောင်ဆိုပြီးတော့ပေါ့ဗျာเนาะအထူးသဖြင့်ကတော့အစိုးသူစစ်အာနာရှင်အစိုးရရဲ့အကျိုးစီးပွားပေါ့ဗျာเนาะအဲ့ဒါတွေကိုသူတို့ကာကွယ်ဖို့အတွက်တိုင်းနာပဲလို့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျာ
အော်မြန်မာပြည်မှာ1962ခုနှစ်မတ်လ2ရက်နေ့ကပထမဆုံးကျင်းအာဏာသိမ်းပွဲဖြစ်ခဲ့ပါတယ်။အဲ့ဒီတော့ဗိုလ်ချုပ်ကြီးနေဝင်ကဘာကြောင့်အာဏာသိမ်းတာလဲခင်ဗျာ
။1958မှာပေါ့ခင်ဗျာကျွန်တော်တို့ဟိုဖက်ဆာဖလာဒီအာဏာရပါတီကြီးဟာပြိုကွဲမှုဟာအဓိကပဲခင်ဗျာ။အဲ့ဒီမှာတန်ရှင်းတီမြဲကွဲကြတယ်ပေါ့ခင်ဗျာနော်။အဲ့ဒီတော့တပ်မတော်တဲ့မှာတပ်မှုကြီးတွေဟာတီမြဲဘက်ကိုကျွန်တော်တို့တို့တို့ဘယ်လိုက်ကြတယ်ပေါ့ဗျာเนาะအဲ့တော့ကျွန်တော်တို့လည်းအဲ့တော့တက်ထဲမှာရှိတာပဲခင်ဗျာเนาะကျွန်တော်တို့အဲ့တော့ဆိုကျွန်တော်တို့တက်စုမှုအဆင့်လောက်ပဲရှိပါသေးတယ်အဲ့တော့ကျွန်တော်တို့တက်ကအဲ့တင်မြဲတမှုကြီးတွေပေါ့ဗျာเนาะအဲ့တမဟာမှုတွေရဲ့လက်အောက်ခါမှာရှိတယ်ဆိုတော့เนาะအဲ့ကျွန်တော်တို့ကိုအထူးညွန်ကြားချက်ပေါ့ဗျာเนาะအဲ့တမဟာမှုတွေကနေတိုင်ရင်မှုအထူးညွန်ကြားချက်ပေးတယ်အဲ့ဒီဟာကစာအိတ်နဲ့ပေါ့ဗျာ special messenger ပို့ပြီးတော့စာအိတ်နဲ့ချိတ်ပိတ်ပြီးတော့ပို့ပြီးတော့တမှုကိုအဲ့ဒီမှာတိုင်ရင်မှာရှိတယ်ကျွန်တော်တို့တရားရှိတွေအကုန်လုံးအစည်းအဝေးခေါ်တယ်ခေါ်ပြီးအဲ့ဒီရှိမှမှာဖောက်တယ်တိုင်ရင်မှုကဆက်ပြီးတော့သူကညွန်ကြားချက်ကိုပြောတာပဲမှတ်မိရတဲ့လောက်ဆိုရင်အခုပေါ့လေနော်ကျွန်တော်တို့ဒီ1960ရွေးကောက်ပွဲဟာအင်မတန်မှအရေးကြီးတယ်အဲ့တော့ဒီမှာတီမင်းဖက်ဆက်ဖလာအနိုင်ရရှိရေးအတွက်ကအထူးအရေးပေးပြီးဆောင်ရွက်မယ်အဲ့ဒီတော့တမရော်နေနဲ့ဟာနော်တစ်လူမတက်နဲ့မရိမကျင့်နဲ့မီးမရှို့နဲ့အကျန်ဒီအကုန်လုံးလုတ်နိုင်နေဆိုတဲ့ဟာမျိုးပေါ့ဗျာအဲ့ဒါပြောပြီးဒီညွန်ကြားချက်ကိုဖတ်ပြီးပြုတ်ပြီးလို့ရှိရင်ကျွန်တော်တခါတည်းဒါ ਉਹ ပေါ့လေမိရှို့ဖြတ်စည်းပါဆိုပြီးတော့အဲ့လိုကိုညွန်ကြားချက်လာတာခင်ဗျာနော်အဲ့ဒီဟာပြီးတဲ့အခါမှာနော်နောက်ဆုံးကျွန်တော်တို့ပြည်သူလူထုကပေါ့ဗျာနော်ဟိုဥနုတို့ပြောတဲ့ပေါ့ဗျာကျွန်တော်တို့ဟာလာဟိုအတဲကြားမဲတပြားဆိုတာတဲ့ဟာလာပြည်သူကလည်းဒီလိုစစ်တပ်ကဘက်လိုက်တာဒီကိုပေါ့နော်သိရှိလာတဲ့အခါမှာအကုန်လုံးကဒီတီမဲဖက်ဆက်ဖလာကိုဆန့်ကျင်ပြီးတော့ကျွန်တော်တန်ရှင်းဖက်ဆက်ဖလာကိုအင်းနဲ့အားနဲ့အကုန်လုံးမဲပေးကြတာပဲခင်ဗျအဲအစိုးရဖွဲ့တွေပါဒီဖွဲ့ပြီးပြုတ်ပြီးတဲ့အခါမှာเนาะအဲ့ဒီအချိန်မှာတန်ရှင်းဖက်ဆက်ဖလာဟိုခေါင်းဆောင်ပိုင်းတွေကစစ်တပ်ကအဲ့ဒါလို့ပေါ့ကျွန်တော်တို့ဒီ1960ရွေးကောက်ပွဲမှာဘက်လိုက်တယ်ဆိုတာကိုသူတို့အထောက်အထားတွေနဲ့เนาะအခိုင်အမာပြနိုင်ပြုတ်နိုင်ပြီးတော့သူတို့အချင်းချင်းစည်းဝေးပြုတ်ပြီးတော့ဒီဟာဘာပဲဖြစ်ဖြစ်เนาะဗိုလ်ချုပ်နေဝင်းမှာတာဝန်ရှိတယ်အဲ့တော့ဗိုလ်ချုပ်နေဝင်းကိုပေါ့ဆက်လက်ပြီးတော့ကျွန်တော်တို့တမရော်မှာတော့ဆက်လက်ပြီးတာဝန်ပေးဖို့တော့မဖြစ်တော့ဘူးသူကိုကျွန်တော်တို့ပေါ့လေနော်ဟို force to resign လုပ်ပြီးတော့အဲနိုင်ငံတနိုင်ငံကိုတော့တာမကြီးနဲ့ပို့ဖို့အစီအစဉ်ရှိတယ်ခင်ဗျအဲ့ဒီဟာကိုဒီသတင်းကပေါက်ကြားသွားပြီးတော့ဗိုလ်ချုပ်နေဝင်းစီရောက်သွားပြုတ်သွားတဲ့အချိန်မှာသူကအချိန်မီသူ့ကိုသူပေါ့ဗျာဒီကကွယ်တဲ့အနေနဲ့ရွေးကောက်ပွဲအတွင်းကာလအတုံးကနော်ဒီမဲဘက်ကဆောင်ရွက်ခဲ့တဲ့ဒီမဲတမှုကြီးတွေအကုန်လုံးဘုံမူကြီးမောင်မောင်တို့ဘုံမူကြီးဝင်းတို့နော်ဘုံမူကြီးတင်မောင်တို့စသည်ဖြင့်ပေါ့ဗျာအဲ့ဒီတို့ထွက်ကြတော့ဆိုပြီးတော့ထွက်ခိုင်းလိုက်တာပဲဒါနဲ့မပြီးသေးဘူးခင်ဗျာနော်အဲ့တော့သူ့ဘက်ကိုနော်လှည့်လာဖို့လဲရှိတာရှိတဲ့အချိန်မှာကျွန်တော်တို့တိုင်းပြည်မှာအင်မတန်မှကိုကျွန်တော်တို့ဝင်းနေစရာကောင်းတာနိုင်ငံရေးပါတီတရားအဲ့တုံးပါဗျာနော်ညီညွတ်ညွတ်မရှိကြဘူးခင်ဗျာနော်ဟုတ်ကဲ့အဲ့ဒီကြားထဲမှာပေါ့ခင်ဗျာနော်သူအကြောင်းပြလာတော့ဒီရှမ်းပြည်နယ်ကနေစပြီးတော့ဒီကျွန်တော်တို့ပင်လုံစာချုပ်မှာပါတဲ့အချက်တစ်ချက်ဖြစ်တယ်เนาะစနစ်ကြရင်ခွင်းထက်နိုင်ခွင့်ရှိသည်ဆိုတော့အပိုက်ကိုသူတို့အကြောင်းပြုပြီးတော့အဲဒီမှာရန်ကုန်မှာကျွန်တော်တို့ပေါ့လေဆွေးနွေးကြတယ်အဲ့ဒီခါမှာပုံနေဝင်းကသူတွက်လိုက်တယ်သူအကြောင်းပြချက်ရပြီဆိုပြီးတော့သူအာဏာသိမ်းလိုက်တာပဲခင်ဗျအ
ဲအဲ့တော့မြန်မာပြည်မှာနောက်တစ်ချိန်အာဏာသိမ်းမှုထပ်မံပြီးဖြစ်နိုင်မဲ့အလားလာရောဘယ်လိုမြင်လဲခင်ဗ
ျဒီနေ့เนาะကျွန်တော်တို့ပြည်သူလူထုကအင်မတန်မှကိုကျွန်တော်နိုင်ငံရေးရအင်မတန်မှနိုးကြားတယ်ခင်ဗျเนาะဒီမိုကရေစီစနစ်ကိုမရောက်မနေကျွန်တော်တီထောင်ကြမယ်ဆိုတဲ့ဟာမျိုးတွန်းနေကြတာပဲခင်ဗျအဲဒါပေမဲ့ကျွန်တော်တို့ဟိုပြန်ကြည့်ရမှာပေါ့เนาะအဲ့တော့ဒီစစ်တပ်ကเนาะဘာပဲဖြစ်ဖြစ်သူက2008ဖွဲ့စည်းပုံကိုဆက်လက်ပြီးတော့သူကဒါကိုကာကွယ်စောင့်ရှောက်ပြီးထိမ့်သိမ့်သွားမယ်ဆိုတော့เนาะပြည်သူတွန်းနေတဲ့လမ်းကြောင်းနဲ့เนาะဒီစစ်တပ်ကเนาะဆန့်ကျင်မှုပေါ့เนาะရှိနေတယ်ဆိုတော့เนาะစစ်တပ်ကတော့ကြည့်နေပါသူ့ရဲ့အကျိုးစီးပွားပေါ့เนาะသူ့ရဲ့အနာကပေါ့ဗျာအဲ့ဒါကိုဘလောက်ထိထိခိုက်မလဲပေါ့နော်ထိခိုက်လာပြီပြုတ်လာပြီလို့သူတို့မျှော်လင့်တာနဲ့ယုံကြည်တာနဲ့တပြိုင်နဲ့သူကအာနာသိမ့်ဖို့ကသူ့လမ်းတစ်ကြောင်းပဲရှိတယ်လို့ကျွန်တော်တို့မြင်တယ်ဒါပေမဲ့တစ်ဖက်ကကြည့်မယ်ဆိုရင်တော့အာနာသိမ့်လိုက်လို့ရှိရင်တော့နော်62ခုအာနာသိမ့်တာမျိုး1988ကျွန်တော်တို့အာနာသိမ့်တာမျိုးတဲ့အင်မတန်မှကို အင်အားပြင်းထန်ပြီးတော့နော်တမျိုးသားလုံးကဆန့်ကျင်တော်လှန်တဲ့အနေအထားမျိုးကိုဆက်ရောက်တွားမဲ့အခြေအနေမျိုးတွေရှိတယ်အဲ့တော့စစ်တပ်ကတော့သူချိန်ရမှာပဲအဲဒီအနာသိမ့်မှုဆက်မဖြစ်ဖို့ကတော့ကျွန်တော်တို့အဓိကကတော့နော်ဒီဥဆောင်နေတဲ့နိုင်ငံရေးပါတီတွေပေါ့ဗျာနော်ဒီဟာကိုကြိုတင်ပြီးတော့မြင်မယ်လို့ထင်တယ်ခင်ဗျာနော်အဲ့အတွက်ကိုကြိုတင်ပြင်ဆင်မှုမရှိဘူးဆိုလို့ရှိရင်ဒီမိုကရေစီရစုတွေအတွက်အမတန်မှအနက်ကြီးကြီးဖြစ်မယ်နိုင်ငံရေးပါတီအသီးသီးစီစီလေးလုံးရှိပြီးတော့နော်ကြိုတင်ပြင်ဆင်ထားရမယ်ဗျာနော
်ဟုတ်ကဲ့ဥက္ကမောင်ညွန့်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ